သောရရှိမြောက်ခင်ဗျာမြန်မာနိုင်ငံရဲ့အရေးကိစ္စကိုအလွတ်တဘောတကပိတ်ဆွေးနွေးလေ့လာဖို့လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံစလုံးကမနေ့ကတညတညထဲသဘောတူညီလိုက်ကြပါတယ်အဓာဟာမြန်မာစစ်အစိုးရဘက်ကနေကုလသမဂ္ဂကတောင်းဆိုထားတဲ့အမျိုးသားညီညွတ်စစ်ရေးအတွက်တွေးဆွေးနွေးမှုမလုပ်ဘဲဆက်လက်တင်ခံနေမယ်ဆိုရင်တော့လုံခြုံရေးကောင်စီမှာမြန်မာနိုင်ငံအရေးဆက်လက်ဆွေးနွေးဖို့အရေးယူဆောင်ရွက်ဖို့လမ်းဝင်သွားစီတယ်လို့မြန်မာဒီမိုကရေစီအင်အားစုတွေကသုံးသပ်ကြပါတယ်ဒေါ်မမိုးထွန်းကအဝေးရောက်ပြည်တော်စုမြန်မာနိုင်ငံအမျိုးသားညွန်မောင်းအစိုးရအဖွဲ့ NCGUB ရဲ့ကုလသမဂ္ဂရေးရကုသလဲဒေါက်တာတောင်းထွန်းကိုဆက်သွယ်မိမယ်တဲ့အခါ
ကျွန်တော်တို့တန်တမန်ရက်ကုတ်ကနေကြားရတဲ့သတင်းရကတော့30ရက်နေ့ဆွေးနွေးပွဲတုန်းကလုံထုံးလုံမီးစီနဲ့ပတ်သက်လို့ကန့်ကွက်ဆွေးနွေးခဲ့ကြတယ်တရုတ်ရုရှားဒီဘရာဇီးလ်အယ်ဂျီးရီးယားစတဲ့နိုင်ငံတွေကိုယ်တိုင်ကဗမာပြည်မှာပြဿနာတွေရှိနေတယ်ဆိုတာကိုလက်ခံပြီးတော့ဒီကိစ္စတွေအတွက် UN နေနဲ့ဖြေရှားဖို့လိုအပ်တယ်ဆိုတာကိုလည်းပဲလက်ခံသဘောတူတယ်။ခုလိုမျိုးအလို့သဘောဆွေးနွေးပွဲလုပ်မယ်ဆိုလို့ရှိရင်သူတို့အပါအဝင်ပေါ့နော်လုံခြုံရေးကောင်စီအဖွဲ့ဝင်အားလုံးဒီဆွေးနွေးပွဲကိုတက်ရောက်ကြလိမ့်မယ်လို့ကျွန်တော်တို့သိရပါတယ်။နောက်တစ်ခုကတော့ဒီဗမာပြည်ရေးကိစ္စဟာတရားဝင်ကျွန်တော်တို့အစီအစဉ်ပေါ်မှာကူးချက်ချင်းရောက်မသွားပြီမဲ့လို့ဒါဟာဒါလုံခြုံရေးကောင်စီအဖွဲ့ဝင်ကြီးငါးကြီးအားလုံးရဲ့သဘောတူညီမှုနဲ့လုပ်တဲ့ဆွေးနွေးပွဲဖြစ်မှာဖြစ်တဲ့အတွက်ကြောင့်မလို့ကောင်းသောစာချင်းဖြစ်တယ်လို့လည်းသူတို့ယူဆကြပါတယ်။မြန်မာပြည်ဒီမိုကရေစီကိစ္စတွေတောက်လျှောက်ကူညီခဲ့ကြတဲ့နိုင်ငံတော်တော်များများရဲ့သဘောထားအမြင်မှာကျွန်တော်တို့ဒီမဲခွဲပြီးဆုံးဖြတ်တာတဲ့အားလုံးတညီညွတ်တဲ့သဘောတူတဲ့ပေါင်းအတွင်းမှာလှုပ်ဆောင်တာဟာမြန်မာပြည်ရေးကိစ္စအတွက်ရှေ့အနာဂတ်ကာလမှာကုလသမဂ္ဂပေါင်းအတွင်းမှာဆက်ပြီးတော့တွန်းပြီးလှုပ်သွားနိုင်မှုအတွက်အစကောင်းတဲ့ရွေးချယ်မှုဖြစ်တယ်ဆိုတော့သဘောထားရှိတယ်ဆိုတာကျွန်တော်တို့သိရပါတယ်
။ဟုတ်ကဲ့ဒီတော့ဘယ်တော့လောက်ဆွေးနွေးပြစ်မလဲဒေါက်တာတောင်းထွန်း။
ရှေ့တစ်ပတ်ထဲမှာဆွေးနွေးပြစ်မယ်လို့ကျွန်တော်တို့သိရပါတယ
်။ဟုတ်ကဲ့ဒီ
အချိန်ကျတော့ကျွန်တော်တို့မသိရသေးပါဘူး
။ဒီတော့အဲ့ဒီအလွတ်တဘောဆွေးနွေးပွဲကိုဘယ်သူကနေပြီးတော့ဥဆောင်ဥရွက်ပြုပြီးဆွေးနွေးပေးမှာလဲ
။ရှိအလဲကျသဘာဝတည်းဖြစ်တဲ့ဗြိတိန်နိုင်ငံကဥဆောင်ပြီးဒီစီဝေးကိုလုပ်မှာပါ။ဒီအလွတ်တဘောဆွေးနွေးပွဲဆိုပေမဲ့လို့တခြားဖြစ်လေဖြစ်တာရှိခဲ့တဲ့အလို့သဘောဆွေးနွေးပွဲတွေနဲ့မတူတာကတခြားအစည်းအဝေးတွေမှာဆိုလို့ရှိရင်ဒီအလို့သဘောဆွေးနွေးပွဲမျိုးကိုလက်ရှိသဘာပတိကမဟုတ်ဖဲနဲ့ဆောင်လုပ်ချင်တဲ့အဖွဲ့ဝင်နိုင်ငံတနိုင်ငံကနေပြီးတော့လှုပ်လို့ရှိပါတယ်။အဲ့လိုလှုပ်တဲ့အခါမှာလည်းကိစ္စတရားနဲ့ပတ်သက်လို့ကြွမ်းကျင်မှုရှိတဲ့နော်ကျွန်တော်တို့ပြင်ပကပုံကိုယ်တွေကိုဖိတ်ကြားပြီးတော့ခြေနေသုံးသပ်ချက်တွေကိုနားယူလို့ရှိပါတယ်။အဲ့လိုမျိုးအစည်းအဝေးမျိုးမှာ15နိုင်ငံစလုံးတက်ချင်မှလည်းတက်ပါတယ်စိတ်ဝင်စားမှုရှိတဲ့နိုင်ငံတွေမှတက်တဲ့သဘောရှိပါတယ
်ဒါဆိုရင်အခုလိုမျိုးဒီလုံခြုံရေးကောင်စီကနေပြီးရောရှေ့တပတ်ထဲမှာမြန်မာနိုင်ငံအကြောင်းတကပိတ်အလွတ်သဘောဆွေးနွေးမယ်ဆိုတာသိရတဲ့တကြောင်မလို့ဒါနဲ့ပတ်သက်ပြီးရော NCGUB ရဲ့ကုလသမဂ္ဂရေးရာကိုယ်စားလှယ်တယောက်အနေနဲ့ဘယ်လိုများတုံ့ပြန်ပြောဆိုလိုပါသလဲ
ဟုတ်ကဲ့ကျွန်တော်တို့ကတော့ဒါတရားဝင်အစီအစဉ်ပေါ်မှာရှေ့စီခြင်းတဲ့သဘောထားရှိပါတယ်အဲသို့တော်လည်းပဲကူရတဲ့ခွင့်လန်းကိုပဲကျွန်တော်တို့ဒီသုံးပြီးတော့ကျွန်တော်တို့ဗမာပြည်ရေးကိစ္စအတွက်အဖြေရှာဖို့အဖြေရနိုင်ဖို့အတွက်ကျွန်တော်တို့ဆက်ကြိုးစားသွားမှာဖြစ်ပါတယ်။လုံခြုံရေးကောင်စီရဲ့ကြီးငါးကြီးအဖွဲ့ဝင်နိုင်ငံတွေမှာလာကျွန်တော်တို့ရဲ့အိန္ဒိနာချင်းနိုင်ငံဖြစ်တဲ့တရုတ်နိုင်ငံကပါဟာလာအခုလိုလိုလိုလားလားသဘောတူလိုက်တယ်ဆိုတာကြတော့လည်းပဲကျွန်တော်တို့ကောင်းတဲ့အချက်တစ်ခုဖြစ်ပါတယ်။ကျွန်တော်တို့ပြီးခဲ့တဲ့15နှစ်တာကာလမှာလူ့ခွင့်ရေးကော်မရှင်အထွေထွေညီလာခံဒါရီယာစတင်ခဲ့ပြီးတော့ခုလုံခြုံရေးကောင်စီအဆင့်မှာပထမအဦးဆုံးဖြစ်မဲ့အစည်းအဝေးဖြစ်ပါတယ်။ဒါဟာကျွန်တော်တို့တန်တမန်ရေးရလုပ်ငန်းစဉ်တစ်ခုဖြစ်ပါတယ်။ဒီလုပ်ငန်းစဉ်ရဲ့အခြေခံပထမခြေလှမ်းပဲဖြစ်ပါတယ်
။ဟုတ်ကဲ့အခုအရင်ဆုံးလွတ်တဘောတကပိတ်ဆွေးနွေးပွဲလာမယ်။ပြီးရင်ရှစ်ဆက်ဘာများဖြစ်နိုင်မှုအလားအလာများရှိပါသလဲ
။ကျွန်တော်တို့အနေနဲ့မျှော်လင့်တာကခုဟာကဖွဲ့ဝင်အားလုံးရဲ့ကန့်ကွက်သူမရှိတင်ကြီးတင်ကြတဲ့ဆုံးဖြတ်ချက်တွေဖြစ်တဲ့အတွက်ကြောင့်မလို့ရှေ့ကာလမှာမာပြည်နိုင်ငံရေးနဲ့ပတ်သက်လို့တိုးတက်ပြောင်းလဲမှုမရှိခဲ့ဘူးဆိုရင်နားဖအနေနဲ့နိုင်ငံတကာရဲ့သဘောထားဖြစ်တဲ့တွဲဆောင်ဆွေးနွေးအဖြေရှာရေးကိုဆက်ပြီးငင်းပယ်ခဲ့မယ်ဆိုလို့ရှိရင်လုံခြုံရေးကောင်စီမှာနောက်ထပ်ဆွေးနွေးညှိနှိုင်းမှုတွေအဖြေရှာမှုတွေအရေးယူဆောင်ရွက်မှုတွေဖြစ်ဖို့လမ်းပွင့်သွားတယ်လို့ပဲကျွန်တော်တို့ယူဆပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာတောင်းထောင်
ဟုတ်ကဲ့